စကိုင်းတိုင်းကံဘလူမြို့နယ်ကကျေးရွာတွေမှာစစ်ကောင်စီရဲ့အနေမြေရှင်းလင်းလောက်ရတဲ့ကြောင့်စစ်ကြောင်းတွေထိုးတာတွေလုပ်နေတာကြောင့်ဒီစစ်ပြေးဒုက္ခသည်တွေအချိန်ကြာလာတိုင်းနဲ့အမျှရိတ်ခါစေဝါလိုအပ်ချက်တွေကပို့ပြီးတော့တိုးလာနေတယ်လို့ဒေသခံတွေကပြောပါတယ်ဒေတာတွင်မှာစီပီဒုက္ခသည်တောင်းနီးပါရှိနေပြီးရိတ်ခါဆေးဝါးနေထိုင်စရာအရေးပေါ်လိုအပ်ချက်တွေကလည်းကြီးမားလာပါတယ်ရန်ကုန်ကစုံစမ်းမေးမြန်းထားတဲ့သတင်းကိုတော့ကုခင်မောင်စိုးမင်းကတင်ပြမှာဖြစ်ပါတယ
်စကိုင်းတိုင်းကမ်ဘလူမြို့နယ်ကိုးတောင်ပိုတိုက်နယ်အတွင်းကကြေးရွာရှစ်ရွာဟာစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းတွေကြောင့်ထွက်ပြေးနေကြရပြီးစစ်ကြောင်းတွေကအဲ့ဒီရွာတွေထဲရှိနေတဲ့အတွက်နေရက်ကိုပြန်မလာရတော့ဘဲတော်ထဲမှာပုံအောင်နေကြရတာ6လကျော်လောက်ကြာမြင့်နေပါပြီလက်ရှိမှာဆေးဝါးရိတ်ခါနဲ့နေထိုင်စရာအရေးပေါ်လိုအပ်နေတယ်လို့စစ်ရှောင်တွေကအကူအညီပေးနေသူတွေကပြောပါတယ်နိုဝင်ဘာလ30ရက်နေ့ကစစ်ကောင်စီစစ်ကြောင်းကဇော်ချောင်းကျေးရွာကို6ကြိမ်မြောက်အဖြစ်မီးရှို့ခဲ့ပြီးအင်ဂျင်204လုံးရှိတဲ့ထဲက165လုံးမီးလောင်ဆုံးရှုံးထားပြီးဖြစ်တယ်လို့ဒေသခံတွေကဆိုပါတယ
်ရတဘတ်မှာအနည်းဆုံး1ကြိမ်3ကြိမ်လောက်ပေါ့နော်ဒီလိုမျိုးစစ်ကြောင်းထိုးဝင်ရောက်ပြီးတော့မှဒီလိုမျိုးတည်သူနေနေကြောင်းမဲ့မီးရှို့တာမျိုးတွေပေါ့နော်အဲ့ဒါမျိုးတွေလုပ်တယ်လုပ်တဲ့အခါကျတော့ကကျွန်တော်28 28 29 3ရက်တန်တန်ကျင်တော့မှတတ်ဆွဲတယ်ပေါ့နော်ဒါဆိုပြီးတော့မှကျွန်တော်တို့ဒီခုအဲဒီ30ရက်နေ့မှာပဲကျွန်တော်တို့ဆောင်းကြည့်ရအောင်သူတို့ထွက်သွားတယ်အဲဒီမှာကျွန်တော်တို့ဆောင်းကြည့်ရအောင်မြှို့တယ်သူတို့ကမြှို့တဲ့အခါကျတော့ဒီအများပိုင်းပေါ့နော်အများပိုင်းဒီသူအဆောက်အဦဖြစ်တယ်ကျွန်တော်တို့မြေသားပူတာကိုလည်းမြှို့တယ်အဲတော့ဝန်တန်းအင်ဂျာတွေကိုလည်းမြှို့တယ်အဲဒီကနေစင်ထွက်ပါသွားတဲ့အနေထားကဝိပဇင်းလုံးကြည့်ရအောင်လည်းမြှို့တယ်ပေါ့နော်အဲလိုအနေထားမျိုးတွေရှိပါတယ်ကိုတောင်ဘုနဲ့ဖြစ်ဆက်တဲ့ကျွန်တော်ကြည့်ရတယ်အစုစုပေါင်း10ရွာပေါ့နော်ဒီ10ရွာကအဲ6လကျော်လောက်ကြာမြင့်တဲ့အနေထားမှာပေါ့နော်။အုံဆုံးဟာထွက်ပြေးတင်းချောင်းနေရတဲ့အနေထားရှိတယ်ပေါ့နော်
။ကမ်ဘလူမျိုးနယ်ကစစ်ရှောင်းတွေဟာတောထဲမှာမွေအန်ရဲမကြာခဏကြုံတွေ့ရတတ်တာကြောင့်မွေစိတ်ဖြည့်စေးလဲလိုအပ်နေတယ်လို့ကမ်ဘလူမျိုးနယ်ကိုးတောင်ပိုတိုက်နယ်အတွင်းကစစ်ရှောင်းတွေကိုကူညီပေးနေသူတဦးက VOA ကိုပြောပါတယ်
။စစ်ရှောင်းနယ်ယာယီကဲတွေကိုကျွန်တော်တို့ကဒီဟိုတောရီတောင်တွေမှာအလူဆောက်ထားတာပေါ့နော်။လုံလောက်တဲ့အနေထားမရှိဘူး။ဒီကြည့်အောင်ရေးကအရင်နဲ့တက်လာတာဆိုတဲ့ခါကျတော့အဲ့ဒီအတွက်ကြောင့်တို့မိုးကတွေဟိုအကြီးကြီးတို့ ਆ ကြပေါ့နော်။နောက်တစ်ချက်ဆေးဝါးပေါ့နော်။ဆေးဝါးဆိုတဲ့အနေထားမှာကပါလဲဆိုတဲ့ခါကျတော့ကျွန်တော်တို့ပို့ထီလူနာတွေတိကျအောင်နေအတွက်ကျွန်တော်တို့ပို့ထီလူနာတွေလည်းရှိတယ်လေ။အဲအနာသိပြီးတာရေနောက်ဆက်တဲ့မှာဒီပို့ထီလူနာတွေကလည်းကျွန်တော်တို့39ဦးမြောက်ပေါ့နော်။အဲ့လိုပို့ထီထားတယ်ဟိုတယောက်ဆိုရင်ကျွန်တော်တို့ကဒီအစစ်စုပေါင်း28လုံးတော့ပြီးထိုးရတဲ့အနေထားမျိုးပေါ့နော်။အဲ့လိုဆိုတဲ့ခါကျတော့လူနာတယောက်ရေကုန်ကြတိတ်တာဥမာ၁၀စင်းကျော်ကျော်လောက်အထိမြင့်တက်တဲ့အနေထားကိုရှိနေတယ်။ရောက်ရှိနေတဲ့အနေထားကိုရှိတယ်။နောက်တစ်ခါဆေးဝါးကကျွန်တော်တို့ဒီတက်ကြီးရွယ်ဝတွေမှာကိုခါအားကြတဲ့အနေထားတွေရှိတယ်။ဒီဟာတွေအတွက်ပေါ်တော့ကျွန်တော်တို့ဒီဟိုဆေးဝါးကျန်းကျင်နေနေပေါ့နော်။ဆေးဝါးကျန်းကျင်နေနေတဲ့ဘယ်လိုဆေးတွေကိုကျွန်တော်တို့တိုက်ပြီးမလဲပေါ့နော်။နောက်တစ်ခါကိုဝင်ဆောင်မိတယ်။ဒီကိုဝင်ဆောင်မိတယ်မှာအာဟာရချက်တိုးတဲ့အနေထားမျိုးဆေးဝါးတော့တော်တော်ခက်ခဲတယ်ပေါ့။အဲ့လိုဆိုတဲ့ခါကျတော့အထူးသဖြင့်စာဝတ်နေရေးပေါ့အမှန်။စာဝတ်နေရေးနောက်တစ်ခါကျွန်တော်တို့ဒီဒုတိယအရှင်အနေနဲ့ရောင်ဆေးဝါးပေါ့နော်ဆေးဝါးအဲ့တော့မိုးကာရေဆေးဝါးရေစာနာရေးခါရေဒါကကျွန်တော်တို့အရေးပေါ်လိုအပ်တဲ့အနေထားမျိုးပေါ့အမှန
်စစ်ပြေးဒုက္ခသည်တွေခိုးအောင်းနေတဲ့နေရာတွေကိုစစ်ကောင်စီစစ်ကြောင်းတွေကဝင်ရောက်နယ်မြေရှင်းလင်းတာတွေဒီလပိုင်းမှာပိုလှုပ်လာတဲ့အတွက်ထပ်မံနေရာပြောင်းရွှေ့ထွက်ပြေးနေရတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်စစ်ရှောင်တဲတွေကိုမိရှို့တာစစ်ရှောင်ဒေသခံတချို့ကိုဖမ်းဆီးတပ်ဖြတ်နေတာတွေလည်းလုပ်နေတယ်လို့စစ်ရှောင်တွေကိုအကူအညီပေးသူတဦးကအခုလိုပြောပါတယ
်ဆက်တလပိုင်း၃ရက်နေပေါ့နော်အဲ့ဒီမှာဟုတ်တယ်ရှော်ယူကုန်းနဲ့ဒီကနာကပေါ့နော်အဲစစ်စစ်ပေါင်းသူ16ယောက်လောက်ဒီအခုစစ်ရှောင်ဒေသကနေသူဖမ်းဆီးသွားတယ်ပေါ့နော်အဲ့ဒီမှာသူတို့ကဟို14ဦးပေါ့နော်14ဦးကိုသူတို့ကဒီအခုအကြောင်းမဲ့ပေါ့နော်အဲမတရားဖမ်းဆီးတယ်မတရားဖမ်းဆီးပြီးတော့မှအစုလိုက်အတုံးနဲ့တပ်ဖြတ်တယ်အဲ့ဒီနောက်မှာကျွန်တော်တို့စုပုံပြီးတော့မှမရှိတဲ့အနေအထားမျိုးတွေသူလုပ်တယ်ပေါ့နော်ဒီကုန်းကြီးရှူပဲမှာဆိုရင်လည်းကျွန်တော်3ယောက်ဖမ်းသွားတယ်ဒီနေ့ချိန်ထိပြန်မလုပ်သေးဘူးပေါ့နော်ဒါကမှရ3ယောက်3ယောက်ဖမ်းသွားတဲ့အနေအထားပေါ့နော်အဲ့လိုဆိုတဲ့ခါကျတော့အဲ့ဒီ3ယောက်ကလည်းကျွန်တော်တို့ကဟိုတပ်ပစ်လိုက်ပြီးလို့ပဲကြားနေရတဲ့အနေအထားမျိုးရှိနေတယ်မှာရအဲ့ဒီခါလည်းကျွန်တော်တို့နောက်ဆက်တွဲကိုဟိုစုံစမ်းနေတယ်သူတို့ကဟိုဘယ်လိုခေါ်မလဲစစ်ဆောင်တဲရှိတဲ့အရက်တွေကိုသူကတန်းထိုးတာမှာရအဲ့လိုတန်းထိုးပြီးတော့မှအဲ့စစ်ဆောင်တဲတွေရှိတဲ့ရှိတဲ့နေပြီးတော့မှအဲ့စစ်ကြောင်းကလဲလဲလဲလဲပြီးထိုးသွားတယ်တော့ဦးတွေကတော့သူတို့လားအလင်းသိနေတာကတော့မိရှုဆိုတာဟိုစစ်ဆောင်တဲတွေပါတယ်သူတို့နားမလည်ဘူးမှာရမိရှုကအောင်တော့သူတို့လုံတတ်တယ်မှာ
စစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေကြောင့်သကိုင်းတိုင်းအတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့စစ်ရှောင်းအရေးအတွက်ဟာတနေ့တဲ့တနေ့ပိုပြီးတိုးပွားလာပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသခြေရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လဲမြန်မာစစ်တပ်ကဆွဆွဲထားပါတယ်။ KIA ကချင်လွတ်မြောက်ရေးတပ်နဲ့ PDF ဒေသကာကွယ်ရေးတပ်တွေဟာခြေရွာနေအိမ်တွေကိုမီးရှို့နေတယ်လို့လဲတံပြန်ဆွဆွဲထားတာရှိပါတယ်။ စကိုင်းတိုင်းအတွင်းအာနာသိန်းစစ်ကောင်စီကိုစန့်ကျင်တဲ့ကြေးရွာတွေရှိသလိုစစ်ကောင်စီကိုလူလာတဲ့ကြေးရွာတချို့လည်းရှိပြီးအဲ့ဒီကြေးရွာတွေကိုစစ်ကောင်စီကပြည်သူစစ်အဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိပါတယ်ခင်ဗျာ။